အယူယူလို့ခေါ်တဲ့တရားမဝင်သတင်းပို့ခြင်းစီကံလိုက်နာခြင်းမရှိတဲ့ငါးရီအလွန်ကျွံဖမ်းဆီးမှုတွေကိုတင်းကျပ်စွာထိန်းချုပ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့လှုပ်ထုံးလုပ်နည်းတွေကိုတင်းနီးချင်းနိုင်ငံအတော်များများကနမူနာယုံပြီးလှုပ်ဆောင်လာနေကြပြီဖြစ်ကြောင်းအင်ဒိုနီးရှားအနဝါနဲ့ငါးဖမ်းလုပ်ငန်းဆိုင်ရာဝန်ကြီးဆူစီပတ်ဂျီယာစတူစတီကသတင်းထဲမှာပြောပါတယ်မြန်မာလာအိုကမ်ဘောဒီးယားစတဲ့နိုင်ငံအတော်များများဟာတရားမဝင်ငါးဖမ်းမှုကိုထိန်းချုပ်နိုင်ရေးအတွက်တရားဝင် policy တွေချမှတ်လှုပ်ဆောင်လာနေကြပြီဖြစ်ပါတယ်ဒီနိုင်ငံတွေဟာငါးဖမ်းလုပ်ငန်းဆိုင်ရာလုပ်ငန်းအဖွဲ့တွေကိုလည်းဖွဲ့စည်းလာနေကြပြီလို့ဝန်ကြီးပတ်ဂျီယာစတူတီကပြောပါတယ်။ထိုင်းတရုတ်နဲ့ဗီယက်နမ်စတဲ့နိုင်ငံတွေကလည်းငါးဖမ်းတင်မောတွေကိုလိုင်စင်ထုတ်ပေးမှုတွေဆိုင်ငံ့တဲ့ policy တွေကိုချမှတ်အကောင့်ထဲပေါ်နေကြပြီလို့ဆိုပါတယ်။ IUU လို့ခေါ်တဲ့အဲ့ဒီတရားမဝင်သတင်းပို့ခြင်းစီကံလိုက်နာခြင်းမရှိဘဲငါးရီအလွန်ကျွံဖမ်းဆီးမှုတွေကိုဟန်တားတဲ့နေရာမှာအင်ဒိုနီးရှားနိုင်ငံဟာဥဆောင်ဥယျာဉ်ပြုတဲ့နိုင်ငံဖြစ်လာနေကြောင်းဝန်ကြီးကပြောပါတယ်တခြားနိုင်ငံတွေကငါးဖမ်းတင်မောတွေအင်ဒိုနီးရှားရေပိုင်တဲ့တဲကိုဝင်ရောက်ခွင့်ပိတ်ပင်ထားကြောင်းလဲဝန်ကြီးကပြောပါတယ်ခင်ဗျတခြားတိုင်းပြည်တွေကအတူယူလောက်ဆရာ policy တွေကိုအင်ဒိုနီးရှားနိုင်ငံကချမှတ်ကျင့်သုံးနေပေမဲ့လည်းအစိုးရကထုတ်ပေးခဲ့တဲ့မြတ်အနဝါငါးဖမ်းလုပ်ငန်းဆိုင်ရာ license တိုင်းကိုနှစ်စဉ်ပြန်လည်တုံ့တက်ဖို့လိုကြောင်းဝန်ကြီးပတ်ဂျီယာစတူတီကပြောပါတယ်